စစ်ကောင်စီတရင်ဘေးလို့ဆဆွဲခံရသူတို့ဒီကနေ့အတက်ခံရတာတွေရှိတယ်လို့တိထမှုတွေနဲ့ပောက်ကွဲမှုတွေလည်းဖြစ်ခဲ့ပါတယ်။တစ်ဖက်မှာလည်းဆီယနာတိမှုဆန့်ကျင်ရေးဆန္ဒပြဖို့တွေနေရာဒေသအတော်များများမှာဒီကနေ့ဆက်ရှိခဲ့ပါတယ်။ဒီကြောင့်ရန်ကုန်ကလာတဲ့တရင်မတ်စုမောပြောပြပါမယ်။
ဇူလိုင်လ14ရက်နေ့ဒီကနေ့မနက်ပိုင်းကမန္တလေးတိုင်းမြင့်ငယ်မြို့အောင်ချမ်းသာရပ်ကွက်မှာစစ်အုပ်ချုပ်ရေးကောင်စီကခန့်ထားတဲ့အုပ်ချုပ်ရေးမှူးဒေါ်သက်သက်ချိုတနက်နေ့ပြစ်ခတ်ခံရပြီးတေဆုံးခဲ့ပါတယ်။သူ့ကိုလုံခြုံရေးယူပေးထားတဲ့သူ3ဦးလည်းဒဏ်ရာရခဲ့တဲ့အတွက်မန္တလေးပြည်သူ့စေယုံကြီးမှာစေကူတာမှုခံယူနေတယ်လို့စစ်အုပ်ချုပ်ရေးကောင်စီရဲ့ပြန်ကြားရေးဒုတိယဝန်ကြီးဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ်
။ဒီမနေ့9နာရီခွဲတော့မှာအိုင်ယာစီစစ်ဆဲ2ရောက်လောက်ကအကျန်းပဲဒီအောင်တော့ကတနက်ကကိုးချက်ပြစ်ခဲ့တယ်။အဲအတော့ကျွန်တော်တော့တက်တဲ့ချူတော့တက်တဲ့ချူကတော့အဲ့မှာပဲလောက်စီပါ။ကျွန်တော်ကတနက်အဲ့ငယ်မှာပဲသိဆုံးသွားတယ်။ချန်တဲ့သုံးခုကတော့ကျွန်တော်ဒဏ်ရာရှိပါတယ်။အဲ့ဒါကိုတော့ဒီမန္တလေးပြည်သူ့စေယုံကြီးကိုပို့ပြီးတော့ကြားရောက်ခုသားလေးရရှိပါတ
ယ်။တနက်ကပြစ်ခတ်ခံရလို့သိဆုံးသွားသူအုတ်ချူရင်မှုတော့တက်တဲ့ချူဟာပြည်သူတွေကိုဗစ်ကာလမှာကျန်းမာရေးအတွက်စီကံလိုက်နာဖို့ကိုဗစ်စီကံရှင်းပြတာနောက်နှကောင်းစီမျက်နှာဖုံးတွေတက်စင်မှုသတိပေးတာတွေလုံးနေတဲ့အချိန်မှာပြစ်ခတ်ခံရတာလို့ဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်။အခုလိုမျိုးကိုဗစ်ကာယောဂါဆိုးဝါးနေတဲ့ကာလမှာစေတနာရှင်နဲ့ကူညီပေးနေသူတွေကိုလွတ်လပ်စွာဆောင်ရွက်နိုင်ပါတယ်လို့ခွင့်ပြုထားပေးချိန်မှာအခုလိုမျိုးကျန်းမာရေးအတွက်ကူညီဆောင်ရွက်ပေးနေသူအုပ်ချုပ်ရေးမှုကိုပြစ်ခတ်တာကတော့မလုတ်တင်ပါဘူးလို့ဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်။မန္တလေးတိုင်းမိုးကုံမြို့ကစစ်တပ်အရာရှိဟောင်းဦးနိုင်မိုးဟာမနေ့ဇူလိုင်လ13ရက်နေ့နေ့လယ်ပိုင်းတုန်းကလည်းသူ့နေအိမ်မှာပြစ်ဒဏ်ခံခဲ့ရပြီးတော့မိသားစုတွေကိုကျိုးနဲ့တုတ်ထားခဲ့တယ်လို့မိုးကုတ်မြို့ဒေသခံတဦးက VOA ကိုပြောပြပါတယ်
။သူကတနက်နေ့ပြစ်ခံရတာပဲမဟုတ်ဘူး။ပေါက်ပြားနဲ့ခုတ်ခံရတာပေါ့နော်။ဒီမနေ့ကနေ့လယ်3နာရီလောက်မှာပေါ့။3နာရီလောက်မှာဒီသူ့အိမ်ဒေနံတက်ခံရတဲ့ဒီအိမ်ဒေနံမှာခြံရှင်းနေတဲ့ဒီတယောက်ကနေမှာသူ့အိမ်ကိုခြေခြေတော့တောက်တာပေါ့။ဒီတော့တောက်တဲ့ချိန်အဲ့မှာသူတို့ရဲ့မိသားစုတုံးတော်လုံးကသူတို့ထောက်ခံထားရပြီတဲ့
။
သူတို့ထောက်ခံလာပြီးတော့အာသူ့ကမိမမျက်မြင်တွေ့ရတဲ့ချိန်မှာသူ့ကဆက်ပြီးတော့ကျိုးတုပ်တာပေါ့။ကျိုးတုပ်ပြီးတော့သူတို့လေးယောက်ပေါ့နော်။လေးယောက်ကိုကျိုးတုပ်ပြီးတော့အိမ်ပေါ်မှာရှိတဲ့ဆာရက်ဆာရန်တွေအကုန်လုံးမိရှို့သွားတယ်တဲ့။အိမ်ပေါ်မှာတက်မက်မတွေ့တော့အာဆာရက်ဆာရန်တွေတွေ့ရတော့ဆာရက်ဆာရန်တွေမိရှို့သွားပြီးတော့မှအာသူတို့ဖြစ်စည်းရာတွေနည်းနည်းနေပြီးတော့မှပြန်ကနေမှထုတ်တက်သွားတာတဲ့။လာတဲ့သူက6ယောက်လို့ပြောရဲပါ
6
ယောက်လို့ပြော3ယောက်ကခြံတကားနားမှာဆံကြဲလာကြတာ3ယောက်ကခြံတကားနားမှာကျင်းဆောင်ကြတယ်3ကျန်တဲ့3ယောက်ကကျတော့အိမ်ထဲဝင်ပြီးတမက်နဲ့ပြပြီးတော့အဲ့ဒီကျိုးတုပ်သွားခုံးမနေတော့သူကလက်ရှိလူကုန်းမြေမှာဒီတရင်ဆောင်နေရလို့မျိုးစစ်ကောင်စီသတင်းပေးနေမှာတလန်ကုန်းမှာတရင်ထွက်နေရပါတော့
သူကဦးနိုင်မိုးတည်ဆုံးခဲ့ပြီးတဲ့နောက်မှာတော့သူ့ရဲ့နေအင်းမှာစစ်ကောင်စီတပ်ဖွဲ့ဝင်တွေကလာရောက်ဆစ်ဆီးတယ်လို့ဒေသခံတွေကဆိုပါတယ်ဒီကနေ့နေ့လယ်ပိုင်းမှာတော့သခိုင်းတိုင်းမြောင်မြို့ကပြည်တော်စုစစ်ဆေးရေးနဲ့ဖွံ့ဖြိုးရေးပါတီဝင်အမတ်ဟောင်းဦးဝင်းနိုင်နဲ့တပည့်တဦးပြစ်ခတ်ခံရပြီးတော့တေဆုံးပါတယ်။မြောင်မြို့နယ်ကနဘတ်ရွာနဲ့ကင်းရွာနားမှာပြစ်ခတ်ခံရတာဖြစ်ပြီးဒီကိစ္စကိုရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေတယ်လို့မြောင်မြို့နယ်ကအုပ်ချုပ်ရေးတာဝန်ရှိသူတဦးကလည်း VOA ကိုပြောပါတယ
်။ကျွန်တော်အဲ့နဘတ်နဲ့ကင်းကြားမှာဖြစ်တယ်လို့သိရပါတယ်ခင်ဗျ။တေဆုံးတာတော့နေရော
ရန်ကုန်မှာတော့ဒီကနေ့မနေ့ဆော်ပိုင်းလုံးကအမျိုးသမီးတွေဦးဆောင်တဲ့27ရာစုရဲ့ပန်ထွာဘရင်မာများဆိုတဲ့တပိတ်စစ်ကြောင်းကိုအမျိုးသမီးအင်အား50ကျော်နဲ့ဆီယနာရှင်ဆန့်ကျင်ရေးရန်ကုန်မြို့နယ်ကောင်ကလမ်းမတွေပေါ်တက်ပြီးခြိတက်ဆန္ဒပြခဲ့ကြပါတယ်ဆီယနာရှင်ကိုဆန့်ကျင်တော်လာတဲ့အခါမှာအမျိုးသမီးအမျိုးသားခွဲခြားမှုမရှိပဲအမျိုးသမီးတွေကလည်းဥဆောင်ပါဝင်မှုအခမ်းကဏ္ဍမှာပါဝင်ပြီးဆရာနာရှင်ကိုအမြင့်ပြတ်တိုက်ထုတ်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့လှုပ်တာလို့ဆန္ဒပြပွဲမှာဥဆောင်သူတွေကဆိုပါတယ်နိုင်ငံတော်မှာပြစ်ခတ်မှုတွေပောက်ကွဲမှုတွေရှိနေပေမဲ့လည်းဆရာနာရှင်စန့်ကျင်ရေးလူမှုဆန္ဒပြစစ်ကြောင်းတွေကတော့ဆက်လက်ခြိတက်ဆန္ဒပြနေကြဆဲဖြစ်ပါတယ်မြန်မာနိုင်ငံမှာဆရာနာတိန်းနာ9လခွဲနီးပါးရှိလာချိန်မှာစစ်ကောင်စီရဲ့ပြစ်ခတ်မှုကြောင့်တေဆုံးသူဟာ906ဦးထိရှိလာနေပြီး9200ကျော်ကလက်ရှိဖမ်းဆီးထိန်းသိမ်းခံထားရဆဲဖြစ်တယ်လို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကထုတ်ပြန်ထားပါတယ်ရှင
်စစ်ကောင်စီကအုပ်ချုပ်ရေးမှုတူတနက်နေ့ပြစ်ခတ်ရပြီးတေဆုံးတာတပ်တရင်ပေးလို့ဆဆွဲခံရသူအသက်ခံရတာနဲ့ဆန္ဒပြဖို့ရည်ကြောင်းရန်ကုန်ကလာတဲ့တရင်မဆုမုံပြပြသွားတာပါ